ပြည်တွင်းလက်ဖက်ဈေးထက်တဝက်လောက်သက်သာတဲ့တရုတ်နယ်စပ်ကဝင်တဲ့လက်ဖက်အတုတွေကြောင့်ရှမ်းမြောက်ကလက်ဖက်ဆိုင်တောင်သူတွေအပါအဝင်တခြားဒေသကလက်ဖက်ဈေးကွက်ကိုထိခိုက်လာတယ်လို့တောင်သူတွေကပြောပါတယ်။ဈေးရှင်ပြိုင်မရောနိုင်တာကြောင့်လက်ဖက်ကိုအဓိကထားပြီးရောင်းဝယ်ဖောက်ကားနေသူတွေရဲ့ဝင်ငွေနဲ့စားဝတ်နေရေးကိုအဓိကရိုက်ခတ်လာပါတယ်။တရုတ်ကလက်ဖက်အတုလောက်တာမှာတော်လက်ဖက်လို့ခေါ်တဲ့လက်ဖက်အရိုင်းတွေကိုအသုံးပြုတာရှိတယ်လို့အမျိုးအမည်မသိရတဲ့အရွက်တစ်မျိုးကိုလက်ဖက်အစစ်နဲ့ရောပြီးထုတ်လုပ်ကြတာလို့လက်ဖက်ဈေးကွက်ကိုလေ့လာခဲ့သူတူက VOA ကိုပြောပါတယ်။ဈေးနှုန်းကလည်းထက်ဝက်လောက်ကွာတဲ့အတွက်ဒီဈေးကွက်ကိုမရှင်နိုင်ကြောင်းသူကပြောပါတယ်
။ဒီဈေးကွက်ကိုကျွန်တော်တို့မတိုးနိုင်တဲ့အခါမှာကျွန်တော်တို့ကလုံးဝကိုရောင်းဝယ်ဖောက်ကားမှုလုံးဝလုပ်မရတော့။အေးဒီတောင်သူတွေမှာကသူတို့ရတဲ့ဈေးနဲ့ပဲရော100ပဲ200ပဲနောက်ဆုံးအဲ့လိုမျိုးပဲဟိုရောင်းပလိုက်ရတဲ့အနေအထားတွေမှာရှိတယ်ပေါ့နော်။ဆိုတော့တရုတ်ကဘာကြောင့်အဲ့လိုလုပ်လဲဆိုတော့သူတို့ကအဓိကအာဆေးအစိုးဆေးတွေဓာတ်ရုပ်ဆေးဝါးတွေတုံးပြီးတော့သူတို့ကအဲ့ဒီအယောင်ကိုတင်ပလိုက်တာပေါ့နော်ဆိုတော့လက်ဖက်ကကျွန်တော်တို့ကနတ်နေမှာအာမြန်မာပြည်ရဲ့လူတွေကြိုက်ကြတဲ့အနေအထားမှာရှိတယ်ပေါ့နော်အဲ့လိုရှိတဲ့ခါကျတော့တရုတ်ကအဲ့ဒီဟာကိုဆေးတင်ပလိုက်တယ်ဆိုတော့တီးတဲ့လူတွေကကျတော့ဒါကိုလက်ဖက်အတုမှန်တော့အာလူတိုင်းတီးတယ်ဒါပေမဲ့လည်းအာတရုတ်ဈေးကွက်ကပို့ပြီးတော့ဖောက်နိုင်တယ်ဈေးပေါ်လို့ပေါ့နော်အဓိကကတော့နောက်တစ်ခုကအမြင်လှတယ်ပေါ့နော်
လက်ဖက်အစ်စ်နဲ့ခွဲလို့မရအောင်အနံ့အရသာထွတ်ဆွတူနေတဲ့ဒီလက်ဖက်ကြောင့်အတုတွေကိုထိမ့်ချုံနိုင်ဖို့လက်ဖက်တောင်သူတွေကစူးစမ်းနေပေမဲ့အခုဆိုရင်ဒီလက်ဖက်ကြောင့်အတုတွေကပြည်တွင်းဈေးကွက်တစ်ခုလုံးကိုမြန်မာမျိုးသားတွေမိုးလာတယ်လို့ဆိုပါတယ်။လာရင်နေဆက်ဖြတ်ကျော်ပြည်တွင်းလိုက်တယ်လို့ပိတ်ပြီးနာမည်မျိုးစုံနဲ့တစိုက်ကရောင်းချနေတာပါ။ကိုဗစ်မတိုင်ခင်ကကြက်ငွေမဖောင်းပွသေးတဲ့အတွက်လက်ဖက်ဆိုင်တောင်သူတွေဈေးကောင်းရခဲ့ပါတယ်။အနာသိမ့်ပြီးကာလမှာလဲကုန်တဲ့ပွဲစားတွေကဈေးနှိမ်ဝယ်ယူခဲ့ကြပါတယ်။ရှမ်းမြောက်10-20စစ်စင်ရေးအပြီးမှာတော့တအန်းလက်နက်ကင် TNL ကတောင်သူတွေမနစ်နာအောင်လက်ဖက်ဈေးကိုထိမ့်ချုပ်ပြီးလက်ဖက်ရွက်စိမ့်နဲ့အခြေခံဈေးနှုန်းတွေကိုတတ်မှတ်ခဲ့ပါတယ်။ဒါပေမဲ့ရန်ကုန်မန္တလေးလိုမြို့ကြီးတွေအထိဝင်လာတဲ့တရုတ်လက်ဖက်အတုတွေကိုထိမ့်နိုင်ဖို့ကတော့လက်လန်းမမီသေးကြောင်းလက်ဖက်ဆိုင်တောင်သူတွေကပြောပါတယ်။ဈေးပေါ်တဲ့လက်ဖက်တွေကတရုတ်အပြင်တခြားအိန္ဒိယနိုင်ငံတွေကလည်းပြည်တွင်းကိုဝင်နေကြောင်းပလောင်လက်ဖက်ဆိုင်ပြိုရေးထုတ်လုပ်ရောင်းချသူများအသင်းရဲ့အထွေထွေအတွင်းရေးမှူးဦးသိန်းထွေးကပြောပါတယ်။ဒါတွေကိုအခွန်ကောက်ပြီးဈေးကွက်ကိုထိန်းသိမ်းတဲ့အကြောင်းသူက VOA ကိုပြောပါတယ်။နိုင်င
ံသားကနေတဲ့ဆက်ကိုကင်ညာတို့ဗီယက်နမ်တို့တရုတ်ပြည်တို့တွင်းနဲ့အုပ်စုတွေလည်းရှိတယ်လို့သိရတယ်။အဲ့ဒါတော့ကျွန်တော်တို့ကတော့ဒါတော့
ဘလို့အရင်သိနေတဲ့30နှစ်ကြာမြန်မာအမျိုးသားတွေကိုယာယီနေဆက်ဖြတ်ကျော်ကန့်တတ်လိုက်တယ်လို့
တုံ့ပြန်ရအောင်။ညာညာကောက်ပါမယ်သူတို့တောင်းပြီးရတဲ့ကျွန်တော်တို့ကအင်ဂျာနိုင်းတန်းရှိပါဦးလေ။ပြန်နေညာမတို့ပ
ါဗျာ။ရှမ်းမြောက်ဒေသမှာစံတိတ်ကိုကြက်တသိန်းလောက်ပေးဝယ်နေရလို့လက်ပတ်ခူးသူတွေလည်းပြပထွက်ပြီးအလုရှာလာကြပါတယ်။လုတ်သားရှားပါလာတဲ့အတွက်လက်ဖက်အထွက်နေပြီးတောင်သူတွေကအထွေထွေကုန်စည်နှုန်းကိုလိုက်မမီတဲ့အခြေအနေဖြစ်လာကြပါတယ်။